အသက်အရွယ်ကြီးနေကြပြီဖြစ်တဲ့ NLD ပါတီထိပ်ပိုင်းခေါင်းဆောင်၃ယောက်ဖြစ်တဲ့ဦးအောင်ရွှေ၊ဦးလွင်နဲ့ဦးလွန်းတင်တို့ကိုဒေါအောင်ဆန်းစုကြည်ကဒီဇင်ဘာလ16ရက်နေ့ကတွားရောက်တွေ့ဆုံကာရဝပြုခဲ့ပါတယ်။ဒီတွေ့ဆုံစဉ်အတွင်းပါတီထွေထွေအတွင်းမှုဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကပါတီဘဟုအလုံးမှုဆောင်အဖွဲ့ကိုပြန်လည်ဖွဲ့စည်းဖို့အဆိုပြုခွင့်တောင်းခံခဲ့ရမှာခေါင်းဆောင်၃ဦးစလုံးကလူလူလာလာပဲသဘောတူခွင့်ပြုခဲ့တယ်လို့ဦးလွင်ကပြောပါတယ
်။ကျွန်တော်တို့ကိုဒေါအောင်ဆန်းစုကသဘောတူပါလား။ဒါကတော့ဒါကတော့အားရရောဒါကသူကဒီလူမျိုးရင်းစားကိုပြောတယ်သူကကြီးကြီးကိုပြန်ပြီးတော့အဲဒီတော့တိုင်းဆွားပဲပြရမယ်အဲ့တော့အဲ့ဒါကိုအားရရောပြုပေါ်ဆောင်းနာတဲ့အဲဒါသူကလည်းဆက်လို့တော့သိကြပြီးသားရေလောက်မှာပဲတော့လူကြီးရောက်နေတယ်လေဒီအစ်စီကမပြေဘူးအစ်စီကတော့ကြားပါပြီနင့်နေချင်ဖြစ်နေတာအဲ့ရှိရကြတယ်ဒါတော့ချောင်းလုပ်ပဲသူအရင်ချက်တယ်ဘောက်တက်ကြီးရဲ့ကြင်တက်တယ်သူကတော့ရှိတယ်ရှိလို့မလို့သူလုပ်တယ်လုပ်တဲ့အတိုင်းမှာနော်အဲ့တော့ဟိုဘယ်လိုသူကြီးတွေဟိုသူခွင့်ဆောင်တာတဲ့ဒါတော့ပတ်တယ်လို့ပြောလေသူဆက်ပြီးဆက်လုပ်ပါဟိုကဲတော့လည်းဒီတိုင်းပဲပြောတယ
်အသက်86နှစ်ရှိနေပြီဖြစ်တဲ့ဥလွင်ပြောသွားတာပါပါတီထိပ်ပိုင်းကောင်းဆောင်၃ဦးကသဘောတူခွင့်ပြုလိုက်ပြီးဆိုတော့ NLD ပါတီဗိုလ်လုံးမှုဆောင်အဖွဲ့ပြန်လည်ဖွဲ့စည်းရေးရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တစ်ဆက်တည်းပဲပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံ့ဝင်းကိုဆက်သွယ်မေးမြန်းခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကအသက်အရွယ်ကြီးရင်တည်းကပါတီကောင်းဆောင်၃ယောက်နဲ့မနေ့ကဂါရဝပြုတွေ့ဆုံစဉ်မှာပါတီဗိုလ်လုံးမှုဆောင်အဖွဲ့ကိုပြန်လည်ဖွဲ့စည်းခွင့်တောင်းခဲ့တယ်။ကောင်းဆောင်၃ဦးကလည်းလူလူလာလာနဲ့သဘောတူခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဒီလိုဆိုရင်လက်ရှိအနေအထားမှာပေါ့လေအဗိုလ်လုံးမှုဆောင်ပြန်လည်ဖွဲ့စည်းရေးအတွက်ဘာတွေဆက်လုပ်သွားဖို့လိုမယ်ဆိုတာသိပါရစေခင်ဗျာ
။အဲ့ဒီကိစ္စကဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်တို့အဗိုလ်လုံးမှုဆောင်ကော်မတီဝင်တွေနော် channel အားလုံးပေါ့။အဲ့ဒီအနေနဲ့တွေ့ရတဲ့အချိန်မှာသူတို့လုံအောင်မယ်စဉ်းစားကြရမယ်ဟုတ်လား။ကျွန်တော်ဒီကလောက်ပြောရလို့ရှိရင်ဘုံလုံးမှုကောင်ကော်မတီဝင်နော်တက်ရွယ်ကြီးရင်တဲ့ပုံကိုယ်တွေလည်းတော်တော်များပါတယ်ဒါလုံနိုင်တဲ့ပုံကိုယ်လည်းရှိပါတယ်မလုံနိုင်တဲ့ပုံကိုယ်လည်းရှိပါတယ်ဒါကြောင့်လုံနိုင်တဲ့ပုံကိုယ်များနဲ့လောင်သွေးတဲ့လောင်တဲ့ပုံကိုယ်များပူးတွဲပြီးတော့အငယ်ကြီးရဲ့အနာဂတ်ကိုပေါင်ညက်နိုင်အောင်အသွေးခေါ်နဲ့ကျွန်တော်တို့အစီအစဉ်ချတုံ့ပြန်လုပ်ကြတော့မှာဖြစ်ပါတယ်
ဒေါအောင်ဆန်းစုကြည်တောင်းဆိုထားတဲ့အချက်တွေထဲကပေါ့လေကောင်းဆောင်၃ယောက်နဲ့တွေ့မဲ့ကိစ္စကတော့ပြီးသွားပြီပေါ့ခင်ဗျာနောက်ထပ်တောင်းဆိုထားချက်တွေဖြစ်တဲ့ဥတည်ဦးဦးဝင်းတင်တို့အပါအဝင်တခြားဘိုလ်လုံးမှုဆောင်အဖွဲ့ဝင်တွေနဲ့အစုံစုံလေးနဲ့တွေ့ဟုတ်ကဲ့အစည်းအစည်းအဖွဲ့ဝင်တွေနဲ့အစုံစုံလေးနဲ့တွေ့နိုင်ဖို့ပြီးတော့ဗိုလ်ချုပ်မှုကြီးတန်းရွှေတဲ့မြန်နေချင်းဆိုင်တွေ့ဆုံနိုင်ဖို့ကိစ္စတွေဟာဖြစ်လာနိုင်ဖို့အလားအလာဘယ်လောက်ရှိပါလဲခင်ဗျာအ
ဲကျွန်တော်တို့ဖြစ်လာနိုင်ရလို့ကျွန်တော်တို့ယုံကြည်တယ်မျှော်လင့်မျှော်လင့်နေပါသာကျွန်တော်တို့မြန်မာနိုင်ငံသားအားလုံးနဲ့လည်းဆိုင်ပါလေမြန်မာနိုင်ငံတော်နဲ့လည်းဆိုင်ပါလေဒါကြောင့်ဒီဥစ္စာတွေကဖြစ်လာနိုင်တယ်လို့ကျွန်တော်တို့ယုံကြည်နေပါ
တယ် NLD ပါတီထိပ်ပိုင်းဥဆောင်မှုဘုံလုံးမှုဆောင်အဖွဲ့ကိုဖြစ်စေတိုင်းအလိုက်မြို့နယ်အလိုက်ကျေးရွာအလိုက်စသဖြင့်အောက်ခြေအစစ်စစ်ကိုဖြစ်စေဖွဲ့စည်းမယ်ဆိုရင်လက်ရှိအနေအထားမှာ NLD ပါတီအနေနဲ့ကိုယ့်ဘာသာကိုလွတ်လွတ်လပ်လပ်နဲ့ဖွဲ့စည်းခွင့်ရှိပါသလားဒါမှမဟုတ်အာဏာပိုင်တွေရဲ့ခွင့်ပြုချက်တွေရယူဖို့လိုပါသလားခင်ဗျာ
လက်ရှိအခြေအနေကိုပြောရရင်အခုကပြောတဲ့အောက်ကြီးဂတ်စရုကစားပြီးတော့အပေါ်ထိမြေလကန်ဆိုတော့အောက်ကနေစားမှာအပေါ်ထိရောက်လာမယ်ရောက်ပြီးလုပ်မယ်ဆိုတာဒီဖြစ်ရောဖြစ်စဉ် process ကတော့လက်ရှိအခြေအနေမှာလုပ်လို့မရပါဘူးအဲ့တော့ကျွန်တော်တို့ပြည်စုံညီနိုင်ကြီးတဲ့အခါမှာဘယ်လောက်လုပ်နိုင်လဲလုပ်နိုင်တဲ့ပုံတွေကအနေရီကလုပ်သွားမှာပါအခုကပြောသလိုအသေးစိတ်အောက်ကြီးအစင်ရက်ခွက်ကြီးရောရုံနယ်တိုင်းဒီလိုအစင်ချင်းကျွန်တော်တို့အစီအမံကျင်းပနိုင်မှုအခြေအနေလောလောဆယ်မှာမရှိပါဘူးခင်ဗျာ
ပြီးခဲ့တဲ့နှစ်လလောက်က NLD ရတာဝန်ရှိသူတချို့ကိုပေါ့လေအနာဘိုင်ဒီဘက်ကခေါ်ယူပြီးတော့ရန်ကုန်တိုင်းအတွင်းရရုံးနေပြန်ဖွင့်ရင်းနဲ့ပတ်သက်ပြီးတော့ခေါ်ယူဆွေးနွေးတာတွေရှိတယ်လို့သိရပါတယ်ဒီကိစ္စထူးခြားမှုတစုံတရာတိုးတက်မှုဘယ်လို
အခုလောလောဆယ်တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထူးခြားတဲ့တိုးပြန်မှုထူးခြားတဲ့ဆောင်ရွက်မှုကျွန်တော်တို့မတွေ့ရသေးပါဘူး
NLD ပါတီရဲ့လှုပ်ရှားမှုတွေကိုအနာဘိုင်ဒီဘက်ကဖိနှိပ်မှုတွေဟာများလာသလားနည်းလာသလားဘယ်လိုတုံ့သက်လို့ရပါသလဲခင်ဗျာ
ကျွန်တော်တို့ဒီလပိုင်းပေါ့နော်ဒီလဆိုတာဒီမတိုင်ရင်လပိုင်းနေကာလမှာတော့ကြက်ကြွလှုပ်ရှားတဲ့နိုင်ငံကြီးလုံးတဲ့ပုံကိုယ်တွေတော်တော်များများကတော့ထင်းထင်းခံနေရတယ်အမှုတွေဒီနေ့လည်းစတင်တယ်လို့သတင်းကြားနေတယ်အဲသူတို့အများစုက NLD တော့မဟုတ်သို့တော်သူတို့ကဒီမိုကရေစီနဲ့လူ့ခွင့်ရေးယုံကြည်တဲ့လူငယ်တော်တော်များပါတယ်ဒီအခြေအနေတော့ရှိ
ဆရာဦးညံဝင်းကိုကျေးဇူးများတင်ပါတယ
်ဟုတ်ကဲ့ပါ